ထောင်ဒဏ်အပြစ်ပေးခံရတဲ့ဘရာဇီးသမ္မတဟောင်းလူးဝစ်အင်ဂါစီယိုလူလာဒီဆီဗာကစနေနေ့မှာအာဏာပိုင်နေစီလာပြီးတော့အဖမ်းခံလိုက်ပါတယ်။သူ့ကိုလာဖမ်းတဲ့ရဲတို့နဲ့ထိတ်တဲရင်ဆိုင်တွေ့မှုဖြစ်ပြီးနောက်တည့်မှာပဲအခုလိုလာရောက်အဖမ်းခံလိုက်တာပါ။သူလာရောက်တင်းရှောင်နေတဲ့တမ်မနီအလုတ်ယုံထဲကနေလုံခြုံရေးအများပြချံပြီးတော့မစ္စတာဒေါက်ဆီဗာထွက်ခွာသွားခဲ့တာပါ။အစောပိုင်းတုန်းကတော့အလုတ်ယုံထဲကနေထွက်မသွားနိုင်အောင်သူ့ကိုထောက်ခံသူတို့ကတားမြစ်ဖို့ကြိုးစားခဲ့ပါသေးတယ်။ဒီနောက်မှာတော့မစ္စတာဒေါက်ဆီဗာကိုရဲကားတစ်စင်းနဲ့ဆောက်ပေါလိုမြို့ရဲစခန်းတစ်ခုစီခေါ်သွားပါတယ်။မကြာခင်မှာတော့ဘရာဇီးနိုင်ငံရဲ့အချင်းပြတ်ခြားစားမှုစုံစမ်းစစ်ဆေးရေးရုံးအခြေစိုက်ရာကူရီတီပါမြို့ကိုလေယာဉ်နဲ့ပို့ဆောင်ကြမှာဖြစ်ပါတယ်။ကြာရာပြင်းနဲ့ကဖန်ဝရန်ထုတ်ပြန်လိုက်ပြီးပထမဆုံးပြောတဲ့မိန့်ခွန်းမှာတော့သူ့မှာအပြစ်မရှိကြောင်းနဲ့လာမယ့်အောက်တိုဘာသမရရွေးကောက်ပွဲမှာဝင်ရောက်ရှင်းပြနိုင်ခြင်းမရှိအောင်ပြစ်မှတ်ထားလှုပ်ဆောင်ချက်သာဖြစ်တယ်လို့သမရဟောင်းကသူ့ကိုထောက်ခံသူတွေကိုပြောဆိုခဲ့တာပါအကျင့်ပြတ်ချဆမှုဆွဲချက်နဲ့သမရဟောင်းဒေါက်ဆီဗာကိုပြီးခဲ့တဲ့တောက်ကြနေ့ကစပြီးတော့ဆက်နှစ်နှစ်ပြစ်ဒဏ်ချထားတာပါဒါပေမဲ့လည်းမစ္စတာဒေါက်ဆီဗာကလွန်ခဲ့တဲ့နှစ်ပေါင်းများစွာကအလုသမာကောင်းဆောင်တယောက်အဖြစ်တာဝန်ယူခဲ့ပြီးတဲ့ဆောက်ပေါလိုမျိုးကစတီးအလုသမာသမဂအဆောက်အအုံကိုတွားရောက်ခဲ့တာဖြစ်ပါတယ်